မမေဂျော့ဖော့ဘ်စ်မဂ္ဇင်းကနေမနေ့ကထုတ်ပြန်ခဲ့တဲ့ကဘာပေါ်မှာဩဇာရှိဆုံးပုဂ္ဂိုလ်များစီးရင်ထဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကနံပါတ်1ချိတ်ခဲ့ပါတယ်။သုံးနှစ်ဆက်တိုက်ထိတ်ဆုံးမှာရှိနေခဲ့တဲ့ရုရှားသမ္မတပူတင်အနေနဲ့သူလိုချင်တာကိုရအောင်ယူတတ်တယ်လို့လှုပ်ချင်တာလှုပ်ပေမဲ့ဘာမှမဖြစ်တဲ့အတွက်ကဘာဩဇာအကြီးဆုံးပုဂ္ဂိုလ်အနေနဲ့ထဲမှာတူဦးအဖြစ်နဲ့နံပါတ်1ချိတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်အခြေစိုက် Forbes Magazine ကပြောဆိုထားပါတယ်။ထိုက်ဆုံးပုဂ္ဂိုလ်၅ဦးကတော့ရုရှားသမ္မတပူတင်၊ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာခဲ၊အမေရိကန်သမ္မတဘရက်အိုဘားမာ၊ပုတ်ရဟမင်းကြီးဖရန်စစ်နဲ့တရုတ်သမ္မတရှီကျင်ပင်တို့ဖြစ်ကြပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂျလာမာခဲကအမေရိကန်သမ္မတဘရက်အိုဘားမာရဲ့ဒုတိယနေရာကိုယူသွားတဲ့အတွက်သမ္မတအိုဘားမာကတတိယနေရာရောက်သွားပါတယ်။သမ္မတအိုဘားမာဟာနံပါတ်1နေရာကနေနံပါတ်3နေရာကိုရောက်ရှိသွားတာကြောင့်ဒါဟာဒီစီးရင်ကိုထုတ်ပြန်လာခဲ့တဲ့ခုနှစ်တာသက်တမ်းတလျှောက်အမေရိကန်သမ္မတတဦးအတွက်ထိတ်ဆုံးနှစ်နေရာမှာမပါဝင်တာပထမဦးဆုံးလည်းဖြစ်ခဲ့ပါတယ်။ဩဇာအရှိဆုံးပုဂ္ဂိုလ်83ယောက်စီးရင်ထဲမှာပုတ်ရဟမင်းကြီးဖရန်စစ်ကတော့မနေ့ကလိုပဲနံပါတ်4နေရာမှာဆက်ရှိနေခဲ့တာပါ။တရုတ်သမ္မတရှင်ကျင်ပင်ကတော့20လောက်လျှော့ကျသွားပြီးဒီနှစ်မှာနံပါတ်5နေရာမှာချိတ်ခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အရင်ကနံပါတ်22နေရာကနေဒီနှစ်မှာနံပါတ်49အထိကျဆင်းသွားပါတယ်။ဒါအပြင်မနေ့ကထုတ်ပြန်ခဲ့တဲ့ Forbes Magazine ရဲ့ကမ္ဘာဩဇာအရှိဆုံးပုဂ္ဂိုလ်များစီးရင်ထဲမှာသမ္မတလောင်းတွေဖြစ်ဖို့အမေရိကန်မှာရှင်ပြိုင်နေကြတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့စီးပွားရေးလုပ်ငန်းရှင် Donald Trump တို့လည်းပါဝင်ခဲ့ကြပြီးနံပါတ်58နဲ့နံပါတ်92နေရာတွေမှာအသီးသီးရှိနေကြတာဖြစ်ပါတယ်။